2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရွေးကံမဲ့ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုသမ္မတလောင်းတွေဖြစ်ရွေးချယ်ခံရရေးဂျိုးဘိုင်ဒန်နေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်အများပြားရှိနေတဲ့ထက်မှာဒလဝဲပြည်နယ်ဝိုင်းရင်ထက်လွတ်တော်အမတ်လက်ဖြစ်အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာဒုသမ္မတဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ဘိုင်ဒန်ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုထိတ်ဆုံးနေရရောက်ခဲ့တာပါ။သမ္မတလောင်းဖြစ်ရွေးကံမှုဒုသမ္မတဟောင်းဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုရဲ့အခြေခံစံတမိုးတွေနဲ့ကမ္ဘာအလယ်မှာရပ်တည်ချက်တွေဟာအန္တရာယ်နဲ့ကြုံနေရတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတထရန့်ကသာရှင်းနေချာတက်တန်း20အုပ်ချုပ်ခွင့်ပေးလိုက်မယ်ဆိုရင်တိုင်းပြည်ရဲ့တွင်ပြင်းလက္ခဏာတွေအားလုံးဟာအခြေခံချက်ကြပြောင်းလဲသွားနိုင်တာကြောင့်ဒီလိုအဖြစ်မခံနိုင်တဲ့အတွက်ရွေးကောက်ပွဲဝင်မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။သက်86နှစ်အရွယ်ဒုသမ္မတဘိုင်ဒန်ဟာအများပြည်သူနဲ့ပတ်သက်တဲ့အခမ်းအနားတွေမှာထိတွေ့တာပွတ်ပက်နှမ်းရှုပ်တာတွေရှိခဲ့တဲ့ပေါ်ဆွဆွဲဝေဖန်မှုတွေနဲ့လည်းမချသေးရင်ကပဲကြုံရရတာပါ။နဗာရာပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ဘူးသူအမျိုးသမီး2ဦးပါဝင်အမျိုးသမီး9ဦးထက်မနည်းကဆွဆွဲခဲ့တာတွေကိုတော့သူ့ဘဝတစ်လျှောက်လူရင်းနဲ့ရင်းရင်းနှီးနှီးဆက်ဆံခဲ့တဲ့အပြုမှုဖြစ်ကာကွယ်ပြောဆိုခဲ့ပေမဲ့ရှေ့လျှောက်စဉ်းစားရင်ပြုမှုသွားမယ်လို့လည်းပြောဆိုထားပါတယ်။